ဒုတိယကမ္ဘာစစ်နောက်ပိုင်းဆိုးဝါးဆုံးကြုံနေရတဲ့ဒုက္ခတွေပြဿနာကိုအရေးပေါ်ဆွေးနွေးကြဖို့ဥရောပခေါင်းဆောင်တွေပြင်ဆင်နေကြမှာပဲ။မြောက်ပိုင်းက EU အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုလက်ခံနေတာတွေရပ်ဆိုင်မယ်ဆိုရင်ဘူလ်ဂေးရီးယား၊ရိုမေးနီးယားနဲ့ဆာဗီးယားနိုင်ငံတွေကသူတို့ရဲ့နယ်စပ်တွေကိုပိတ်ပစ်မယ်လို့စနေနေ့ကချိန်ချောက်ခဲ့ပါတယ်။ပြဿနာကိုဥရောပတစ်ခုလုံးအနေနဲ့ကြကြပြန့်ပြန့်ဖြေရှင်းတာမျိုးသုံးနိုင်ငံစလုံးကလိုလားပေမဲ့ထောင်ပေါင်းချီရောက်လာနေသူတွေကိုဈာကနေဈာခံပေးထားဖို့အတွက်တော့ပြင်ဆင်မထားဘူးလို့ဘူလ်ဂေးရီးယားဝန်ကြီးချုပ်ဝိုက်ကိုဘော်ရစ်ဆော့ဖ်ကပြောဆိုခဲ့ပါတယ်။ဒီနှစ်ထဲမှာပဲဥရောပကိုလူပေါင်း6,900,000အထိဝင်ရောက်လာတဲ့ပြဿနာနဲ့ပတ်သက်လို့နိုင်ငံတွေကြားပူးပေါင်းဖြေရှင်းကြဖို့တောင်းဆိုခဲ့တဲ့ဥရောပကော်မရှင်နာမင်းကြီးဂျန်ကလော့ဂျန်ကာရဲ့တိုက်တွန်းချက်နဲ့ဆွေးနွေးပွဲတွေမစခင်မှာပဲဘူလ်ဂေးရီးယားမြို့တော်ဆိုဖီယာမှာတွေ့ဆုံခဲ့ကြတာဖြစ်ပါတယ်ဒီပြဿနာကြောင့်ဥရောပရဲ့နယ်စည်းမချခီးသွားလွာခွင့်ရှိတဲ့ရှန်ဂန်စနစ်ကိုချိန်းချောက်လာနေတဲ့အချိန်မှာပဲဒီလိုလုံးရင်းနဲ့ဝင်ရောက်လာနေတဲ့အတွက်လဲဟန်ဂေရီနိုင်ငံကဆာဗီးယားခရိုအေးရှားနိုင်ငံတွေနဲ့နယ်စပ်တွေကိုအစောတလင်ပိတ်လိုက်ချိန်မှာပဲဆလိုဗေးနီးယားကလည်းအလားတူလှုပ်ဆောင်မယ်လို့ပြောဆိုခဲ့ပါတယ်ဥရောပတစ်ခုလုံးအနေနဲ့ဘုံရက်တီချက်နဲ့ဖြည့်ရှင်းတာကအကောင်းဆုံးဖြစ်မယ်လို့သုံးနိုင်ငံစလုံးကပြောဆိုထားပေမဲ့တခြားနိုင်ငံတွေကလည်းဟန်ဂေရီလိုလှုပ်လာမယ်ဆိုရင်တော့သူတို့လည်းလှုပ်ရလိမ့်မယ်လို့လည်းဘူလ်ဂေးရီးယားဝန်ကြီးချုပ်ကပြောဆိုသွားခဲ့ပါတယ်